လက်ရှိလွတ်တော်တတန်ကုံဆုံးတဲ့အချိန်မှာလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံရေးပင်ဆင်ကဲ့သို့တလုံးတစ်ခဲတည်းချီးမြှင့်ငွေပေးချီးမြှင့်ပေးဖို့လွတ်တော်ပြည်ထောင်စုလွတ်တော်ကစီစဉ်နေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါရယ်အခုလိုနိုင်ငံရေးပင်ဆင်ပေးတာဟာဥပဒေအရလွတ်တာဖြစ်ပေမဲ့တိုင်းပြည်ဗန္နာအခက်အခဲကြုံတွေ့နိုင်တာကြောင့်အခုလိုမျိုးချီးမြှင့်ငွေမပေးသင့်ဘူးလို့နိုင်ငံရေးလေလာသုံးသပ်သူတွေကထောက်ပြပြောဆိုကြပါရယ်အပြည့်အစုံကတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါပါခင်ဗျာ
ဇန်နဝါရီလ30ရက်နေ့မှာကုံဆုံးမဲ့လွှတ်တော်တက်တမ်းမှာတာဝန်ထမ်းဆောင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုအငိမ့်စားလစာဖြစ်နိုင်ငံရေးပင်ဆင်သဘောမျိုးချီးမြှင့်ငွေပေးဖို့ပြည်အောင်စုလွှတ်တော်ကစီစဉ်နေပါတယ်။လွှတ်တော်ကိုယ်စားလှယ်ရဲ့လက်ရှိရနေတဲ့တလားစာပမာဏကိုတစ်နှစ်အတွက်အငိမ့်စားငွေဖြစ်သတ်မှတ်ပြီးတော့တာဝန်ထမ်းဆောင်ခဲ့တဲ့နှစ်ကာလအလိုက်တစ်လုံးတစ်ခဲတည်းပေးဖို့စီစဉ်နေတာဖြစ်တယ်လို့ပြည်သူ့လွှတ်တော်ပြည်သူ့ငွေစင်းပူပေါင်းရေးကော်မတီဒုဥက္ကဋ္ဌဦးသူရင်စောကပြောဆိုထားတာကိုဒီကနေ့ထုတ် 7 day သတင်းစာမှာဖော်ပြထားပါတယ်အခုလိုနှုံထားအရဆိုရင်လွတ်တော်ကုစလေ9နှစ်သက်တမ်းတာဝန်ထမ်းဆောင်ခဲ့တဲ့သူတွေကငွေကျပ်သိန်း90ရမှာဖြစ်ပြီးတော့ဂျားပြက်ရွေးကောက်ပွဲကြမှာဝင်ရောက်လာတဲ့ကုစလေတွေကတော့ကျပ်သိန်း30ခန့်ရရှိမှာလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်အချက်အလက်ကိုသိရအောင် VOE မြန်မာပိုင်းကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဒီကော်မတီတာဝန်ရှိသူတွေကလက်ခံဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးအခုလိုလွတ်တော်ကုစလေတွေကိုနိုင်ငံရေးပင်ဆင်သဘောမျိုးချီးမြှင့်ငွေပေးဖို့စီစဉ်နေတဲ့အပေါ်မှာပြည်သူ့လွတ်တော်ကုစလေတအုပ်ဖြစ်တဲ့ဦးခိုင်မောင်ကအခုလိုသုံးသပ်ပါတယ်
တော်တော်ကိုယ်စားလှယ်ဒီနိုင်ငံရေးခံစားခွင့်ရတော့ဥပဒေပါပြဌာန်းကျက်တိုင်းခံစားတင်ပါတယ်ခံစားထိုက်ပါတယ်ဒါပေမဲ့နိုင်ငံရဲ့ဒီပါရေးအခြေအနေရတစ်ခါကပြန်ကြည့်မယ်ဆိုတော့တော်တော်ကိုယ်စားလှယ်တွေကမိမိရတဲ့လူချင်းနဲ့တဝက်တောင်တော်လောက်အောင်အောင်ကျင်တော့ဒါတင်တယ်လို့ပဲမြင်ရတာပေါ့နော်
ဒီလိုတလုံးတစ်ခဲတဲ့ချီးမြှင့်ငွေပေးတာဟာနောက်လွတ်တော်တက်တက်မှာမပါတဲ့သူတွေအတွက်သာရှိရပြီးတော့နောက်လွတ်တော်တက်တက်မှာဆက်လက်တဝင်ထမ်းဆောင်မဲ့ကုစလေတွေကတော့အဲ့ဒီလွတ်တော်တက်တက်မှာမှနောက်ဆုံးရရှိခဲ့တဲ့လစာနဲ့မြှောက်ပြီးတော့ရရှိမှာဖြစ်တယ်လို့လွတ်တော်ကုစလေတွေကပြောပါတယ်ဒါပေမဲ့လက်ရှိနိုင်ငံရေးပင်ဆင်သဘောအဖြစ်နဲ့အငိမ့်စားယူမဲ့သူတွေဟာဂျားပြက်ရွေးကောက်ပွဲတွေမှာနောက်ရွေးကောက်ပွဲတွေမှာကုစလေလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံခြင်းဝင်ရောက်ရွေးချယ်ခံနိုင်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ဥခိုင်မောင်ကြီးရဲ့အမြင်က
နောက်ကြိမ်လွတ်တော်ကိုယ်စားလှယ်ဆိုင်မလုံရဆိုတာမျိုးကသတ်မှတ်ထားတာမရှိတဲ့အတွက်ဒုတိယအကြိမ်လွတ်တော်မှာပထမဆုံးဒီဝင်ကြီးခန့်တဲ့ခါမှာလုပ်တဲ့ကြားပတ်ရွေးကောက်ပွဲကတိတ်မကြပဲနဲ့ဥပဒေအခုပြင်လိုက်တာဖြစ်တဲ့အတွက်ဥပဒေပြင်ဥပဒေက3လတည်းမှာပြည်တတ်တဲ့နေရာကိုပြန်ကျင်းပရမယ်ဆိုရင်ရွေးကောက်ပွဲလွတ်တော်ဆက်ဆက်ခြင်းမှာပဲပြည်တတ်တဲ့နေရာတွေပေါ်လာရင်စပြီးမကြခင်မှာပဲရွေးကောက်ပွဲပြန်ကျင်းပတဲ့ခါမှာဆိုရင်သူကတနည်းမပြည့်သေးခင်မှာပဲနိုင်ငံရေးပင်စင်ရပြီးသားတနည်းမပြည့်သေးခင်မှာပဲလွတ်တော်ကိုယ်စားလှယ်ဖြစ်သွားရင်သူကပြန်ပြီးတော့မှဒီလွတ်တော်နိုင်ငံရေးလာဆောင်ဝင်လွတ်တော်ကိုယ်စားလှယ်လာဆောင်ဝင်ပြန်ရမှာဆိုတော့သူကအဲ့ဒါကျတော့ဘာဖြစ်သွားလဲနတိသားလို့ပုံစံဖြစ်သွားတယ်ပေါ့နော်အဲ့ဒါမျိုးလည်းထူထောင်နေတဲ့အတွဲဒီနိုင်ငံရေးပင်စင်ယူရဲဆိုရင်နောက်တစ်ကြိမ်နိုင်ငံရေးလွတ်တော်ကိုယ်စားလှယ်မလို့ဖူးဆိုရင်တော့ဒါတင့်တယ်လို့ပြောရမှာပေါ့နော
်အခုလိုမျိုးလွတ်တော်ကုစလေတွေကိုနိုင်ငံရေးပင်ဆင်သဘောမျိုးပေးဖို့စီစဉ်တာဟာတိုင်းပြည်အတွက်ငွေကြေးဖောင်းဝမှုတွေဖြစ်သွားနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကဆိုပြန်ကြပါတယ်ဒါနဲ့ပတ်သက်လို့ဦးစီသူအောင်မြင့်ပြောတာက
အဲ့ဒါကဟိုမကောင်းဘူးဘာလို့မကောင်းလဲဆိုတော့ကိုယ်အတွက်အခွင့်အရေးကိုကိုယ့်ဘာသာကိုပြတ်ထမ်းပြီးတော့ယူတဲ့ဥစ္စာမကောင်းဘူးအဲ့တော့ငွေကိုတက်ကြည့်လိုက်တော့လေသူတို့ယူမဲ့ငွေကပေါ့နော်သူတို့ယူမဲ့ငွေကအလုံးဟိုပေါင်းလိုက်ရင်ပြည်တော်စုလွတ်တော်နဲ့တိုင်းနဲ့ပြည်နယ်လွတ်တော်နဲ့ပေါင်းလိုက်ရင်စက်ငွေ4ဘီလီယံလောက်ရှိတယ်အဲတကယ်လို့ကဟိုစက်မတော်သားတွေကပေးမယ်ဆိုရင်5ဘီလီယံလောက်တော့ရှိလိမ့်မယ်ဆိုတော့အများကြီးဖြစ်နေတယ်ဒီဥစ္စာကဟိုပေးလည်းမပေးသင့်ဘူးပေါ့ဆိုတော့အဲ့လိုမျိုး9နှစ်လောက်လုပ်ယူနေတဲ့ဒီလိုမျိုးတစ်လုံးတစ်ခဲတဲ့ချီးမြှင့်ငွေတွေပါတွေပေးတဲ့အလေးထားဖြစ်သွားမယ်ဆိုရင်မကောင်းဘူးပေါ့ဒါ
ဒီကိစ္စအတွက်သတ်မှတ်ထားတဲ့ပုံစံဖြစ်ပေးဖို့တောင်းခံလာတာကြောင့်ဖြစ်ဆက်ထားပေးမယ်လို့ဘယ်လိုပုံစံနဲ့ငွေကြေးပမာဏဘယ်လောက်ပေးမယ်ဆိုတာကိုမသိရသေးဘူးလို့လွတ်တော်ကုစလေရီကဆိုပါတယ်အခုလိုမျိုးနိုင်ငံရေးပင်ဆင်ချင်းမြင့်ငွေကြောင့်နောက်အစိုးရတက်တက်မှာဗဏ္ဍာငွေအခက်အခဲနဲ့ကြုံတွေ့နိုင်တယ်လို့ဦးခိုင်မောင်ကြီးကပြောပါတယ
်လွတ်တော်ကုစလေတစ်လုံးတစ်ခဲတည်းပေးရမယ်ဆိုတဲ့မူရပြီးတော့နောက်အစိုးရမတက်ခင်လေးမှာပေးမယ်သဘောမျိုးဒီလွတ်တော်ကုစလေဒီတာဝန်ကုံထုံးတာနဲ့ဆက်ချင်းပေးမယ်သဘောမျိုးဖြစ်တဲ့အတွက်ဒီမှာလည်းဇန်နဝါရီလကုန်နဲ့ဖေဖော်ဝါရီလဆန်းကိုပေးနိုင်မယ်လို့ရှင်းပါတယ်။အဲ့အတွက်အဲ့လမှာတခါလေငွေကြေးကဟိုပြည်နယ်ဆက်နဲ့ထုတ်ကုန်ဆွဲတယ်လို့ရှင်းနိုင်မယ်။နောက်အစိုးရတက်တဲ့အချိန်မှာနိုင်ငံတော်ဒီမှာပန်းဘူပန်းမှာပေါ့နော်ဒီငွေကြေးရလူငွေအေးအနေနဲ့ဆိုတော့ပတ်စံနေသွားနိုင်တယ်နိုင်ငံတော်မှာလက်ပတ်ဆုံးဆွဲတဲ့ငွေနေနိုင်တယ်လို့တော့ကျွန်တော်အဲ့လိုတွေးမိပါတယ်ရှင်။
လက်ရှိပြည်အောင်စုလွှတ်တော်မှာတမတော်သားကုသလယ်တွေမပါဝင်မဲ့အစ္စတန်လွှတ်တော်ကုသလယ်၄၀၀နီးပါးဟာဒီနိုင်ငံရေးပင်စင်ခန်းစားခွင့်ရမှာလည်းဖြစ်ပါရဲ့။ဒါအပြင်နောက်လွှတ်တော်တတမှာတာဝန်မထမ်းဆောင်တော့မဲ့တိုင်းဒေသကြီးလွှတ်တော်ကုသလယ်တွေလည်းဒီခန်းစားခွင့်ကိုရရှိမှာဖြစ်ပါရဲ့ခင်ဗျာ။